Saint Martin's Jungu, Myanmar ဘက်ကသူ့ရဲ့နေမည်ပိုင်တဲ့အဖြစ်အစိုးရရဲ့တရားဝင် Internet website မြေပုံတွင်ပေါ်မှာမှားယွင်းဖော်ပြမှုကိုပြင်းပြင်းထန်ထန်ကန့်ကွက်တဲ့အနေနဲ့ Bangladesh နိုင်ငံသား၏ဝန်ကြီးရုံးကဓာကာမြို့တော်မှာရှိတဲ့မြန်မာသံအမတ်ကြီးကိုစနေနေ့ကဆင့်ခေါ်တတိပေးပြောဆိုလိုက်ပါတယ်။1984ခုနှစ်မြန်မာနဲ့ Bangladesh နှစ်နိုင်ငံပထမဆုံးချိန်ပင်လယ်နဲ့ရေချောင်းတွာလာမှုဆိုင်ရာပိုင်နဲ့သဘောတူညီချက်အရရောနှစ်နိုင်ငံရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့ကုလသမဂ္ဂတရားရုံးရဲ့ဆုံးဖြတ်ချက်အရမှာပါ Saint Martin's Jung ကို Bangladesh ကပိုင်ချောင်းဖော်ပြထားပါတယ်။ Bangladesh ပိုင်နဲ့ Saint Martin's Jung ကိုမြန်မာနိုင်ငံရဲ့မြေပုံတဲ့သူရေးပိုင်တဲ့အဖြစ်ဖော်ပြထားတာကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းရေးသားထားတဲ့စာကို Bangladesh ဆိုင်ရာမြန်မာသံအမတ်ကြီးဦးလွင်ဦးကိုဆင့်ခေါ်ပြီးပေးရခဲ့ကြောင်း Bangladesh နိုင်ငံသားရေးဌာနအမည်မဖော်လိုတဲ့တာဝန်ရှိသူတဦးကပြောပါရယ်အခုလိုမှားရင်းစွာဖော်ပြမှုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအ мян ဆုံးဖြေရှင်းချက်ပေးဖို့ Bangladesh အစိုးရကတောင်းဆိုထားတယ်လို့လည်းသူကဆိုပါရယ်အလုတ်သမားလူဝေမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ Internet website နဲ့မြန်မာသတင်းအချက်အလက်စီမံခန့်ခွဲမှု unit ရဲ့ website တွေမှာမြန်မာနိုင်ငံရဲ့မြေပုံကိုအသစ်အဖြစ်ပြန်လည်ဖော်ပြထားရမှာ Saint Martin's Jung ကိုမြန်မာရဲ့ပိုင်နက်ထဲမှာထည့်သွင်းခဲ့ကြောင်းသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။အခုလို Bangladesh ပိုင် Jung ကိုမှားယွင်းစွာဖော်ပြမှုနောက်မှာဖုံးကွယ်ထားတဲ့ရည်ရွယ်ချက်ရှိနေမှာကို Bangladesh အစိုးရဘက်ကစိုးရိမ်မကင်းဖြစ်နေပါတယ်။ဒီဖြစ်ရပ်ဟာ Bangladesh နယ်စပ်မှာတိမ်နဲ့ချီခိုလုံနေတဲ့ Rohingya ဒုက္ခသည်တွေမြန်မာဘက်ကပြန်ပြီးလက်ခံဖို့နှစ်နိုင်ငံသဘောတူညီချက်ရပြီးတဲ့နောက်အကောင့်ထဲမဖော်နိုင်ပဲအပြန်အလှန်အပြစ်ဖို့နေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ Saint Martin's Jung ဟာ1938ခုနှစ်မှာဗြိတိသျှကိုလိုနီအစိုးရကမြန်မာနဲ့အိန္ဒိယကိုခွဲခြားလိုက်ပြီးတဲ့နောက်ဒီကျွန်းဟာအိန္ဒိယဘက်အချမ်းမှာကျန်ခဲ့တာပါ1949ခုနှစ်အိန္ဒိယနဲ့ပါကစ္စတန်ခွဲတဲ့အခါအရှစ်ပါကစ္စတန်ရဲ့ပိုင်နဲ့ဖြစ်သွားပြီး1981ခုနှစ်ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ပိုင်နဲ့အဖြစ်ပါဝင်လာတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းတွေမှာဖော်ပြထားပါတယ်ရှင်